ရန်ကုန်တိုင်းဒေသကြီးရန်ကုန်အရှေ့ပိုင်းခရိုင်ပြန်ကြားရေးနှင့်ပြည်သူ့ဆက်ဆံရေးဦးစီးဌာနလူမှုအခြေပြုဗဟိုဌာန Community Center ခန်းမတွင်ယနေ့နနက်10:00ကလူငယ်နှင့်စိတ်ဓာတ်ကြန့်ခိုင်မှုအသိပညာပေးတော့ရှိုးကျင်းပပြုလုပ်ခဲ့ပါတယ်အသိပညာပေးတော့ရှိုးတွင်ရန်ကုန်အရှေ့ပိုင်းခရိုင်လက်ထောက်ညွှန်ကြားရေးမှူးဒေါ်ဇာဇာထွန်းက
မင်္ဂလာပါရှင်ပြန်ကြားရေးနှင့်ပြည်သူ့ဆက်ဆံရေးဦးစီးဌာနရန်ကုန်အရှေ့ပိုင်းခရိုင်သင်ငန်းကျွန်းအသိပညာပေးတော့ရှိုးအစီအစဉ်ကနေကြိုဆိုလိုက်ပါတယ်ရှင်ဆရာမရှင်ဆရာမအမီလေးနဲ့ဆွေးနွေးဟောပြောမယ့်အကြောင်းအရာလေးမိတ်ဆက်ပေးပါအောင်ရှင
်ဟုတ်ကဲ့ကျမတော့စာရေးဆရာမပေါပေါဖြစ်ပြီးတော့မှဒီနေ့ဆွေးနွေးမယ့်တော်ရှိုးခေါင်းစဉ်ကတော့လူငယ်နဲ့စိတ်ဓာတ်ကြံ့ခိုင်မှုဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးတော့မှာဖြစ်ပါတယ်ရှင်
စိတ်ဓာတ်ကြံ့ခိုင်မှုဆိုတာဘယ်လိုမျိုးခေါ်ပါလဲဆရာမရှင
်ဟုတ်ကဲ့ပါစိတ်ဓာတ်ကြံ့ခိုင်မှုဆိုတာတော့အခက်ခဲဆိုတဲ့ struggle တွေစိန်ခေါ်မှုဆိုတဲ့ challenge တွေနဲ့အပြောင်းလဲ changes တွေကိုရင်ဆိုင်နိုင်တဲ့စွမ်းရည်တက်တီပေါ့နော်ဆရာမဒါကရင်ဆိုင်ကျော်လွှမ်းနေတဲ့စွမ်းရည်တက်တီကဒါစိတ်ဓာတ်ကြံ့ခိုင်တာခေါ်တယ်တခုရှိတာကမွေးရပါပေါ့နော်အားငယ်စိတ်ရှိတဲ့သူတွေနေတယ်လဲဒါဘာမှဟိုစိတ်အားမငယ်ပါနဲ့ဘာကြောင့်လဲဆိုလို့ရှင်စွမ်းရည်တက်တီဆိုတာမွေးရပါအရေးချင်းမဟုတ်ပါဘူးကိုကိုတိုင်ထူထောင်လို့ရတယ်ကိုကိုတိုင်စူးစမ်းလို့ရတယ်ပေါ့နော်အဲ့လိုမျိုးနဲ့ကိုဘွားကိုမြင့်တင်လို့ရတဲ့ဒါစွန့်ရည်တတိတမျိုးဖြစ်တဲ့အတွက်ကြောင့်မလို့ဒါအားငယ်ဖို့မလိုပါဘူးလို့ကျမကတော့အကြံပေးချင်ပါတယ်ရှင
်
ဟုတ်ကဲ့
စိတ်သက်ကြန့်ခိုင်တဲ့သူတွေမှာလေဘယ်လိုလက္ခဏာတွေများရှိပါလဲဆရာမရှင
်ဟုတ်ကဲ့ပါအများအားဖြင့်ကျမလေ့လာကြည့်တဲ့အခါမှာစိတ်သက်ကြန့်ခိုင်မှုရှိတဲ့သူတွေမှာအများဆုံးတွေ့ရတဲ့လက္ခဏာတွေကတော့အခက်ခဲတွေကိုလက်ခံနိုင်တယ်အခက်ခဲကိုသူကမကြောက်ဘူးပေါ့နော်ဒါဒီလိုဆိုတာကြုံတက်တဲ့သဘောတရားရှိတာပဲဒါကိုဘယ်လိုကျော်လွှမ်းမလဲလက်ခံနိုင်တယ်နောက်တစ်ခုကတော့ the critical thinking လို့ခေါ်တဲ့အကောင်းမြင်စိတ်တက်ကလေးလည်းရှိရမယ်နောက်ပြန်လည်ထူထောင်နိုင်တဲ့စွမ်းရည်လည်းရှိရတယ်လို့မိမိအနေနဲ့ထိမ့်ချုပ်လို့မရတဲ့တချို့ဟာတွေဆိုလို့ let it be ပေါ့နော်ကြည်ကြည်နဲ့နဲ့ကြည်ကိုဆွန့်လွှတ်ရမယ်ပေါ့နော်စုပ်ကင်ထားလို့လည်းမရဘူးလေနောက်တစ်ခုနောက်ဆုံးတစ်ခုကတော့မေတ္တာကရုဏာမုဒိတာဥပက္ခာဆိုတဲ့ဒါပြမစိုတရား၄ပါးကိုလည်းနှလုံးသွင်းဆင်ခြင်နိုင်တဲ့เนาะစိတ်နေသဘောထားဒါမျိုးတွေကဒီလိုအရေးချင်းတွေရှိနေတာဒါစိတ်တန့်ကြက်ခံမှုမှရှိတဲ့เนาะမွေးရပါအရေးချင်းတွေလည်းပါတယ်လို့
ဟုတ်ကဲ့ပါ
ဟုတ်ကဲ
့ရှင်ဟုတ်ကဲ့ဘလို့တိဆောက်လို့ရနိုင်ပါလဲဆရာမရှင်
ဟုတ်ကဲ့ပါအဲ့တော့ဘလို့တိဆောက်လို့ရမလဲဆိုအဓိကကတော့ဒါကိုယ့်အတွက်အတွေ့အကြုံရှိတဲ့မိဘတွေဆရာသမားတွေနဲ့ကိုယ်လေးစားကြည်ညိုပြီးမှယုံကြည်ရတဲ့မိတ်ဆွေတွေပေါ့နော်သူတို့ရှိရတဲ့အကြံဉာဏ်တောင်းခံလို့လည်းရတဲ့အခက်ခဲဖြစ်လာရင်ပေါ့နော်နောက်တစ်ခုကအခက်ခဲနဲ့ကြုံတွေ့တဲ့အခါမှာဒါကိုအန္တရာယ်ကြီးဆိုပြီးတော့မှအကြောင်းမလွန်ပါနဲ့စိုးရိမ်ပူပန်မှုများရင်ဖန်တီးနိုင်စွမ်းအားတွေလည်းရော့ကျသွားတယ်ပေါ့နော်အဲ့ဒီခါမှာအခက်ခဲတွေကြုံတဲ့ခါမှာဒါ challenge ပဲစိန်ခေါ်မှုပဲငါဘလို့ဖြစ်ကြုံမလဲဘလို့ဖြစ်ရှင်းမဲဆိုတဲ့စိတ်နဲ့ဟိုဒါအဖြေရှာပါစိတ်အေးအေးလှုပ်ဆောင်လို့ရပါတယ်နောက်တစ်ခုကတော့လက်တွေ့ကျတဲ့ရည်မှန်းချက်တွေကိုချမှတ်ပါအဲ့ဒီရည်မှန်းချက်အတိုင်းသူ့ရဲ့ plan အတိုင်းကိုတော့ဖြစ်ဖြစ်ချင်းတစ်စက်မီတစ်စက်လှုပ်ဆောင်သွားပါနောက်တစ်ခုကတော့ကိုယ့်ကိုယ်ကိုယုံကြည်မှုရှိဖို့လိုပါတယ် self confidence ရှိခြင်းကစိတ်တက်ကြက်ခိုင်ခြင်းကိုပုံမှုပြီးတော့မှတိုးပွားလာစေမှာဖြစ်ပါတယ်နောက်တစ်ခုကတော့ဒါချမှတ်ရည်လည်းဆိုင်ဖို့လိုတယ်ပေါ့နော်ဆရာမစိတ်ရောကိုယ်ကကျမရေးရဆိုအဲ့လိုမျိုးသာရှိနေမယ်ဆိုလို့ရှင်စိတ်လဲကျမမယ်ကိုယ်လဲကျမမယ်ဆိုဘလို့စင်ခုံးမှုပဲလာလာတာအလွယ်တကူဖြည့်ရှင်းနိုင်တဲ့စွမ်းရည်တတိတွေတူဝန်လာမှာဖြစ်တယ်လို့နောက်တစ်ခုကတော့ဘုသူတရရှိစေမယ်စပေတွေပေါ့နော်များများဖတ်ရှုပါသူတစပေတွေဖတ်ရှုခြင်းအသိဉာဏ်တွေရင့်ကျက်လာပြီးတော့မှစိတ်တက်တွေလဲကြန့်ခိုင်မှုကိုသူကအကောင်းဆုံးအထောက်ပံ့ပေးပါတယ်နောက်ဆုံးချက်ကတော့ကိုနော်ကိုယ့်ရဲ့မိယိုးဖလာရအောင်ပေါ့နော်ကိုယ့်ရဲ့တက်ဝင်ယုံကြည်မှုရအောင်ကိုပွေတဲ့ဘန်တာကိုတက်ဝင်ယုံကြည်ပါဘာသာရေးကန့်ဆိုင်ခြင်းကလည်းစိတ်ဖြစ်စီမှုတွေလျှော့ချစေပြီးတော့စိတ်တည်ငြိမ်မှုကိုအကောင်းဆုံးပေါ့နော်သူကအထောက်ပံ့ပေးပါတယ်လို့ကျမအကြံပေးချင်ပါတယ်ရှင်ဟုတ်ကဲ့ရှင
်လူငယ်နဲ့စိတ်တက်ကြံ့ခိုင်မှု
ဟုတ်ကဲ့
ကိုကောင်းစင်အောင်ပါပေါ့နော
်ဟုတ်ကဲ့
ဖြစ်စွဆွေးနွေးလိုတာလေးရှိလို့ရှိရင်လည်းဆွေးနွေးပေးပါအောင်ရှင
်ဟုတ်ကဲ့ကျမအနေနဲ့လူငယ်တွေကိုအကြံပေးချင်တာကတော့တခုရှိတယ်ကြိုးတော့ကြိုးစားကြတာပဲနော်သို့တော့ကြိုးစားတဲ့သူတိုင်းမအောင်မြင်တတ်ပါဘူးနော်အဲ့တော့ကြိုးစားတဲ့သူတိုင်းအောင်မြင်တာတော့မဟုတ်ပါဘူးသို့တော့အောင်မြင်နေလို့နေရာတနေရာရသွားတဲ့သူတိုင်းကတော့အမှန်တကယ်ကိုကြိုးစားခဲ့ကြတာဖြစ်ပါတယ်ဘယ်လိုပဲဖြစ်ဖြစ်ကျမတို့ကနော်ကြိုးစားမှာဖြစ်ပါတယ်နောက်တစ်ခုကတော့လမ်းပြောင်နေလို့စိတ်သက်မကြပါနဲ့လမ်းပြောင်နေလမ်းဖောက်ရမှာကိုယ့်ရဲ့တာဝန်သာဖြစ်ပါတယ်စိတ်သက်ကြံ့ခိုင်မှုကိုကိုနေ့ကပြောတဲ့အချက်လက်တွေနဲ့မွေးမြူကြပါနေ့စဉ်ဘဝမှာပေါ့နော်ဆရာမကိုယ့်ကိုပြုစုပြောထောင်ကြမယ်ဆိုလို့ရှိရင်စိတ်သက်ကြံ့ခိုင်မှုဆိုတာမွေးရပါအရေးချင်းမဟုတ်ပါဘူးကိုကိုယ်တိုင်ပြုပြင်လို့ရပါတယ်လို့ကျမကပြောရင်းနဲ့အကြံပေးရင်းနဲ့ညီကုန်းချုပ်ပါတယ်ကျေးဇူးတင်ပါတယ်ရှင
်ဒီသတင်းကိုရန်ကုန်ရှေ့ပိုင်းခရိုင်ဇော်မိုးသင်ကန်းကျွန်းကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ